ရှင်ပြားတော့ဘုန်းကြီးတို့ခုနကဒီကကျွန်မရှိတဲ့ဗုဒ္ဓဘာသာတွေကလည်းခုနဖုတ်ပြီးဖိတ်လို့လေအဲ့ဒါဖုတ်ပြီးဖိတ်တယ်ဆိုတဲ့အဓိပ္ပာယ်ကတော့ဗမာပြည်မှာအခုနကသာသနာအန္တရာယ်ကြောက်ရွံ့နေတဲ့အတွက်သူတို့ဂျပန်ဗုဒ္ဓဘာသာတွေအနေနဲ့လည်းအတတ်နိုင်ဆုံးအကူအညီပေးမယ်ဆိုတာနဲ့ပေါ့ကြားကြရဖုန်းကြီးတို့လာတာပါရှင်ပြားတို့အစီအစဉ်မှာအခုဂျပန်ပြည်မှာရှိတဲ့ဒ တိုက်တွန်းမယ်ဆိုပြီးတော့ကြားရပါတယ်အဲ့ဒါဟုတ်ပါလားဗျာ
အဲဟုတ်ပါတယ်ခုနကအဲ့ဒါကတော့ဘုန်းကြီးတို့ဒီဂျပန်ကခုနကကျတို့ဗုဒ္ဓဘာသာတွေကသူတို့ကဒီဂျပန်ဗုဒ္ဓဘာသာဖွဲ့တယ်သူတို့အမနာခုနကအစိုးရပုံမှာကလည်းသူတို့ကတိုက်တွန်းပြနေပါတယ်ဒါကြောင့်မလို့ကျတို့ကဂျပန်ဗုဒ္ဓဘာသာဖွဲ့တယ်နဲ့အခုနကဘုန်းကြီးတို့ဗမာပြည်သာသနာအန်ဒရီကြားရောက်နေတဲ့ဟာဒီကိုဘုန်းကြီးတို့ကပြောပြတဲ့အတွက်သူတို့ကလည်းအတန်းနိုင်ဆုံးကုနာဆူအကိုပြောပေးမယ်၊ကူညီပေးမယ်လို့လည်းအဲ့လိုပြောပါတယ
်။ဒီကနေ့နာဂိုယာမှာတွေ့ကြုံရတဲ့အတွေ့အကြုံတွေရပေါ်လို့ဒီအရှင်ဖျားနေနဲ့အရှင်ဖျားတို့ရဲ့ခီးစဉ်ရဲ့အောင်မြင်မှုအတိုင်းအတာနဲ့ပတ်သက်ပြီးတော့ဘယ်လိုများခံမှန်းမိပါလဲဗျာ
။ကုနာတော်တော်အောင်မြင်ရတယ်လို့ပြောမှာပေါ့။ဘာဖြစ်လို့လဲဆိုတော့ကုနာဗုဒ္ဓဘာသာဒီမှာနာဂိုယာရှိတဲ့ဗုဒ္ဓဘာသာအသင်းအဖွဲ့ကြီးအားလုံးကလည်းစိတ်ဝင်စားစွာနဲ့ဘုန်းကြီးတို့နဲ့တွေ့ဆုံဆွေးနွေးပြီးတော့အဲ့ခံပြီးတော့တို့ရလဲလိုက်လဲလဲလဲအဲ့ခံပြီးတော့ဘုန်းကြီးတို့ကိုစိတ်ဝင်စားနဲ့ဘုန်းကြီးတို့အဲ့ဒီဗမာပြည်အကြောင်းကိုလည်းတို့ရလဲအချမ်းပြားဖြစ်နေသူတို့တည်ပြီးသားပါတဲ့သို့တော်လည်းအသေးစိတ်သိနေတဲ့အတွက်ဘုန်းကြီးတို့လည်းရှင်းပြတဲ့အတွက်တို့ရလဲအမတန်တရားဘုရားပဒအချင်းချင်းဖြစ်တဲ့အတွက်အတတ်နိုင်ဆုံးကူညီတော်မယ်လို့လည်းတို့ပြောပါတယ်ပြီးတော့တို့အစိုးရကိုလည်းတို့အတတ်နိုင်ဆုံးအော်ပံပိုးပေးမယ်သူကအစိုးရကလည်းပြောပေးမယ်ဗမာပြည်အကြောင်းကိုသူတို့အဲ့ဒါလည်းပြောပါတယ
်အရှင်ပြတပည့်တော်ဥတည်ပါတယ်ဗျာ